ซีเรียနိုင်ငံမှာအစိုးရကဓာတ်ရုလက်နဲ့အသုံးပြုပြီးတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုတာအတွက်စစ်ရေးအရေးယူတဲ့လူဆုံးဖြတ်ပေမဲ့စစ်အင်အားအသုံးပြုဖို့ကတော့လွတ်တော်ကခွင့်ပြုချက်ကိုတောင်းခံအောင်မှဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။သူ့မှာကိုယ်ပိုင်လုပ်ပိုင်ခွင့်အာဏာတွေရှိပေမဲ့အမေရိကန်ပြည်အောင်စုအနေနဲ့ဒီကိစ္စရဲ့နဲ့ပတ်သက်ပြီးတော့အခြေအတင်ဆွေးနွေးကြဖို့လည်းအရေးကြီးတယ်လို့ယူဆကြောင်းသမ္မတအိုဘားမားကစနေနေ့နေ့လယ်ပိုင်းကပဲသူ့ရဲ့နိုင်ငံကိုမိန့်ခွန်းပြောသွားပါတယ်။ซีเรียနိုင်ငံဒမက်စကပ်စ်မြို့တော်မှာပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကဖြစ်ပွားခဲ့တဲ့ဖြစ်ရဟာ22ရာစုရဲ့အဆိုးရွားဆုံးဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုတစ်ခုမလို့ဒါကိုအမေရိကန်ပြည်အောင်စုအနေနဲ့မျက်ကွယ်မပြုနိုင်ပါဘူးမျက်ကွယ်လည်းပြုမှာမဟုတ်ပါဘူးလို့သမ္မတကပြောပါတယ်ซีเรียအဆိုးရွားဆွဆွဲခံထားရတဲ့တိုက်ခိုက်မှုဟာဓာတ်ရုစစ်ပွဲဆိုတာထက်တာလွန်နဲ့ပြဿနာရှုပ်ထွေးမှုတွေလည်းရှိနေတယ်လို့သမ္မတအိုဘားမားကပြောတာပါซีเรียနိုင်ငံမှာအမေရိကန်ရဲ့ဝင်ရောက်ဆွတ်ဖက်မှုဘယ်ဟာမဆိုအကန့်အသတ်မဲ့ဝင်ရောက်ပါဝင်မှုဖြစ်မှာမဟုတ်ပါဘူး။အမေရိကန်ရဲ့ကြီးရက်တွေကိုဒီကိစ္စမှာအသုံးမပြုပါဘူးလို့လည်းသမ္မတကပြောပါတယ်။လွှတ်တော်ခေါင်းဆောင်တွေကတော့စက်တင်ဘာလ9ရက်နေ့အမေရိကန်လွှတ်တော်ရဲ့နွေရာသီပိတ်ရက်ကုန်ဆုံးချိန်နောက်ပိုင်းရုံးပြန်တက်ကြမယ်အထက်လွှတ်တော်နဲ့အောက်လွှတ်တော်အမတ်တွေအနေနဲ့ဒီကိစ္စကိုတည်တည်ချာချာအရေးယူဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။သမ္မတအိုဘားမားကအိမ်ဖြူရော်ရဲ့နှင်းစီဥယျာဉ်မှာအခုလိုမျိုးမိန့်ခွန်းပြောကြားနေတဲ့အချိန်မှာပဲအိမ်ဖြူရော်အပြင်ဘက်ခြံဝင်းပြင်မှာတော့ဆီးရီးယားမှာအမေရိကန်ကစစ်ရေးရာဝင်ရောက်ဆွတ်ဖက်မဲ့အရေးကိုစန့်ကျင်တဲ့ဆိုင်းဘုတ်တွေကင်ဆောင်ကျွေးကြော်တဲ့နေဟစ်ကျွေးပြီးတော့ဆန္ဒပြနေခဲ့ကြပါရှင့်